တင်းလွတ်လပ်ခွင့်အတွက်ဥဆောင်တိုက်ပွဲဝင်ခဲ့တဲ့ဟန်တာဝရီဥဝင်းတင်ကွယ်လွန်ခဲ့တာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်ပြီးတော့လက်ရှိတန်းပြည်မှာသတင်းမီဒီယာအပေါ်အာဏာပိုင်တွေရဲ့ဖိအားပေးတာကိုပိုးပြီးတော့တိုးလာနေတယ်လို့နိုင်ငံတကာသတင်းမီဒီယာဖော်တွေကပြောကြားလိုက်ပါတယ်။အီဘီလာ22ရက်နေ့ဒီကနေ့မှာကြက်ရောက်တဲ့ဥဝင်းတင်ကွယ်လွန်တဲ့တနည်းပြအ
သိမ်းခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ကသတင်းစာဆရာကြီးဟန်တာဝဒီဦးဝင်းတင်ကွယ်လွန်ခဲ့တဲ့တနည်းပြအထိမ်းအမှတ်နေ့မှာမြန်မာနိုင်ငံမှာသတင်းလက်လက်ခွင့်ရဖို့အတွက်သူ့အနေနဲ့မဆုံးမနစ်ကြိုးပမ်းဆောင်ရွက်ခဲ့တာတွေကိုနိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကအမှတ်တရအကုန်ပြုပြောဆိုခဲ့ပါတယ်ဦးဝင်းတင်ဟာသတင်းလွတ်လပ်ခွင့်ကိုမျက်နှိုးတံပိုးထားသူတအူးအနေနဲ့စစ်အစိုးရအဆက်ဆက်မှရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့သူတအူးဖြစ်တယ်လို့ပြင်တိအခြေဆိုင် RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့အာရှပစိဖိတ်အကြီးအကဲဘန်ဂျမင်းအစ်မီလ်က VOE ကိုပြောပါတယ
်။ဦးဝင်းချင်း was here today.He would still be fighting.
ဒီကနေ့ချိန်မှာဥဝင်းတင်ရှိနေတော့ဆိုရင်တည်င်းလွတ်လပ်ခွင့်အတွက်သူဟာစက်ပြီးတိုက်ပွဲဝင်နေအောင်ပါပါဥဝင်းတင်ဟာမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်ရဖို့အတွက်တက်တက်ကြွကြွလှုပ်ရှားဥဆောင်ခဲ့သူတူဖြစ်ပါတယ်2011ခုနှစ်သမရဦးသိန်းစိန်အစိုးရတက်လာတဲ့အချိန်မှာပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေစတင်ပြီးနောက်နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတာတည်င်းမီဒီယာဥပဒေမူကြမ်းရေးဆွဲတာတွေကြောင့်တည်င်းလွတ်လပ်ခွင့်ရလာတော့မယ်လို့ကျွန်တော်တို့မျှော်လင့်နေခဲ့ကြတာပါအခုတော့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဟာရက်တက်နေတာလည်းမဟုတ်ပါဘူး။နောက်ပြန်သွားနေတာပါ။ဒါအပြင်တည်င်းတောက်တွေကိုဖမ်းဆီးထောင်ချတာတွေအထင်ရှားရှိနေပြီးတည်င်းလွတ်လပ်ခွင့်ဆိုတာလည်းမရှိသေးပါဘူး
။နယူးယောက်မြို့ခြေဆိုင် CPJ လို့ခေါ်တဲ့တည်င်းတောက်များအကာအကွယ်ပေးရေးကော်မတီကလည်းဥဝင်းတင်ကွယ်လွန်ခဲ့တာတနှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်ဟာဆိုးရွားနေစေဖြစ်တယ်လို့ပြောပါရယ်။ဒါနဲ့ပတ်သက်လို့ CPJ ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dees ကအခုလိုဆိုပါတယ
် You know we see media in Burma as really under pressure increasing pressure and we see a real acceleration towards media oppression in the country
all the media တွေကိုဖိအားပေးတာတွေပိုးပြီးတော့တိုးလာနေပါတယ်မြန်မာအစိုးရအနေနဲ့ပထမအကြိမ်ပြုရင်ပြောင်းလဲရေးတွေဆောင်ရွက်တုန်းကရရှိခဲ့တဲ့မျှော်လင့်ချက်တွေဟာလည်းကွဲပြောက်ခဲ့ပါပြီအခုဆိုရင်အစိုးရအုပ်ချုပ်ရေးပိုင်းမှာစစ်တပ်ကလွှမ်းမိုးဖို့ကြိုးစားနေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါဟာသတင်းလွတ်လပ်ခွင့်ကိုပိုးပြီးတော့ဆိုးရွားသွားစေနိုင်ပါတယ်
။ဥဝင်းတင်ကိုကုလသမဂ္ဂလက်အောက်ခံအဖွဲ့ကြီးဖြစ်တဲ့ UNESCO ကနေ2000ခုနှစ်မှာနိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုပေးအပ်ချင်းမြင်ခဲ့ပါတယ်။အလားတူ One လို့ခေါ်တဲ့ကမ္ဘာသတင်းစာများအဖွဲ့ချုပ်ကလည်းရွှေကလောင်စုကိုတာဝရီဆန်းဆန်းနဲ့အတူဟန်နာဝရီဥဝင်းတင်ကို2000ခုနှစ်မှာပေးအပ်ချင်းမြင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းစာလောကမှာဟန်တာဝဒီသတင်းစာကိုထူထောင်ခဲ့သူဥဝင်းတင်ဟာမြန်မာတွေအတွက်သတင်းပညာနဲ့ပတ်သက်လို့နိုင်ငံတကာအရေးချင်းစံချိန်မီအောင်ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ခင်ရက်နဲ့တာဝန်ခံအက်ဒီတာပြည်သွေးနိုင်ကလည်းအခုလိုပြောပါတယ
်ဟန်တာဝဒီဇမန်လေးမှာသတင်းစာအနေနဲ့တစ်ခစ်ပေါ့လေအဲ့ဒီတစ်ခစ်ကိုထူထောင်ခဲ့တာဦးပဲ့ကန်ရှင်ကပပဥဝင်းတင်မှာပဲနောက်တစ်ခုကသူကအဲ့ဒီမှာသတင်းစာတွေမှာပီတာဆိုတာနဲ့သူလှုပ်တင်တာလှုပ်ခဲ့တယ်ပြောတင်တာတွေပြောခဲ့တယ်အစိုးရအလိုကြအုပ်ချုပ်သူတွေလိုကြသူကတိုက်ပြီးတော့မပြောပြည့်မကြီးခဲ့ဘူးသူယုံကြည်တဲ့အတိုင်းသတင်းစာတမတယောက်အနေနဲ့ရဲရဲဝံ့ဝံ့ရပ်တည်ပြီးတော့ဆောင်ရွက်ခဲ့တဲ့အတွက်ဟန်တာရီဥဝင်းတင်လိုဖြစ်လာတယ်ဟန်တာရီသတင်းစာဆိုတာမန္တလေးမှာတစ်ခစ်ဖြစ်ခဲ့ပါတယ
်ဒါအပြင်ဥဝင်းတင်ဟာစစ်အစိုးရလက်ထက်မှာနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပေမဲ့လည်းခေါင်းငုံမခံဘဲသူယုံကြည်ချက်အတွက်ရပ်တည်လှုပ်ရှားခဲ့တဲ့တမဏိလူသားတအုပ်ဖြစ်တယ်လို့လည်းသူကအခုလိုဆက်ပြောပါတယ်
မြေသားတိမျိုးပြဖွဲ့ချုပ်မှာစတင်တည်ထောင်တဲ့ကဖောင်ဒါတူအနေနဲ့ပါဝင်ခဲ့တယ်။အပါအဝင်တင်မရှိတဲ့အချိန်မှာအဖွဲ့ချုပ်တွေလည်းအများကြီးထိခိုက်နေတာတလို့မြန်မာပြည်ဒီမိုကရေစီရေးအတွက်လည်းတကယ်အပါလိုရဲရဲဝံ့ဝံ့နဲ့ပြောတင်တာကိုပြောရဲတဲ့ပုံကူမျိုးမရှိတော့တဲ့အတွက်ဒီအတွင်းကူပြောင်းရေးကာလမှာအားနည်းကတခုဖြစ်သွားတယ်လို့ကျွန်တော်တို့ဒီလိုမြင်ပါရယ်။
အခုလိုနိုင်ငံရေးကျင်းသားဟောင်းဖြစ်ခဲ့တဲ့ဝိုင်းရင့်နိုင်ငံရေးသမားကြီးတည်င်းစာဆရာကြီးဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်မြောက်တဲ့ဒီကနေ့မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုတစ်ခုအနေနဲ့ရှက်အင်းကြီးအပြာရောင်တွေဝစ်ဆင်ကြဖို့ကိုလည်းနိုင်ငံရေးလှုပ်ရှားတက်ကြွသူတွေကတိုက်တွန်းထားပါတယ်။အလားတူအစိုးရကပြန်လည်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးကျင်းသားများဆိုင်ရာကော်မတီကိုတရားမျှတမှုရှိရှိပြန်ပြီးဖွဲ့စည်းဖို့ APPB လို့ခေါ်တဲ့နိုင်ငံအကျဉ်းသားများကုညီဆောက်ရှောက်ရေးအတင်းမြန်မာနိုင်ငံအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းပေါင်း20ကလည်းဥဝင်းတွင်ကွယ်လွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့တောင်းဆိုထားပါတယ်။ ဒါအပြင်တနည်းပြည့်အောင်မေဘွယ်ဂုံပြူဘွယ်ကိုလည်းရန်ကုန်မြို့တော်ဝင်မျက်စီခန့်မှာဦးဝင်းတင်ဖောင်ဒေးရှင်းကဦးစီးကျင်းပမှာဖြစ်ပါရဲ့ရှင်